မပြေမလည်ဖြစ်နေတဲ့နိုင်ငံဆက်ဆံရေးပြန်လည်တိုးတက်အောင်ကြိုးပမ်းနေကြတဲ့ဂျပန်နဲ့တောင်ကိုရီးယားတို့ကနိုင်ငံဆက်ဆံရေးအပြင်အမေရိကန်နဲ့သုံးဦးသုံးဖလဲဆက်ဆံရေးကောင်းမွန်ဖို့အရေးကြီးတဲ့အကြောင်းနိုင်ငံကြားရေးဝန်ကြီးတွေကထပ်လောင်းအတည်ပြုခဲ့ကြပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုအပအဝင်ကိုလိုနီခေတ်ကကိုရီးယားအလုသမားတွေကိုဂျပန်တို့အတင်းအကျပ်ခိုင်းစေခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအငြင်းပွားနေတဲ့ကိစ္စကိုလည်းနိုင်ငံပူးတွဲအဖြေရှာဖို့တောင်ကိုရီးယားနိုင်ငံကြားရေးဝန်ကြီးပါခ်ဂျင်နဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးယိုရှီမာဆာဟာယာရှိတို့သဘောတူညီခဲ့ကြပါတယ်။ဒုတိယကမ္ဘာစစ်ကာလနဲ့ဂျပန်တို့အတင်းအကျပ်ခိုင်းစေရွှေ့ပြောင်းမှုတွေအပအဝင်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားသမိုင်းဝင်ကိစ္စရပ်တွေကြောင့်ဆက်ဆံရေးတွေမပြေမလည်ဖြစ်နေတာမှာ Nippon Steel နဲ့ Mitsubishi Heavy Industry ကုမ္ပဏီတို့ကိုရောင်းချပြီးတော့ဂျပန်တို့ဖိအားပေးအခိုင်းအစေခံခဲ့ရတဲ့တောင်ကိုရီးယားအလုပ်သမားတွေကိုရောကြေးပေးဖို့တောင်ကိုရီးယားတရားရုံးတစ်ခုက2018ခုနှစ်မှာဆုံးဖြတ်ချက်ချထားတာကအဓိကဖြစ်နေတာပါအဲ့ဒီကုမ္ပဏီတွေကိုမယောင်ခင်ဒီကိစ္စကိုအဖြေရှာဖို့ကြိုးပမ်းသွားမယ်လို့လည်းဝန်ကြီးပါခ်ကပြောကြားသလိုဒီပြဿနာကိုအစောဆုံးဖြေရှင်းရမှာဖြစ်ကြောင်းနိုင်ငံစလုံးကလက်ခံတယ်လို့တောင်ကိုရီးယားနိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်